Welcome to the Voice of America in Burmese.
Mingla shi ye mna khen phit cha ba se khmya. VOA American tan ga ni 2015 ku ne December la 24 ye cha da brin ni mna khen season ne go American bi daw su Washington DC ga ni Myanmar san nwa chain mna 6 na yi ga ni khona yi thi line no meter 24 32 ne 40 ru ga ni dai yai atan lwin ni ba le khmya.ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေးပါအခုကြာသပတေးနေ့မနက်ဖက်နိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့လွန်ခဲ့တဲ့9လက ISC တွေးကြွရရဲ့လက်ထဲကိုကျသွားတဲ့ Remedy မြို့ကိုပြန်လည်သိမ်းပိုက်ဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေဟာမြို့ရဲ့အချက်အခြာနေရာတွေကိုဗိုလ်ထုနေမှာပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်စီးရီးယားနိုင်ငံအတွင်းမှာရုရှားရဲ့တိုက်ခိုက်မှုကြောင့်အရက်သားတွေအနည်းဆုံး200ကျော်တေဆုံးသွားရတယ်ဆိုပြီးတော့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရေးထဲမှာဆိုရင်တော့
It's outrageous that Burma's parliament is wasting its time giving former military
ဒါကတော့မြန်မာနိုင်ငံမှာသမ္မတရာထူးထမ်းဆောင်ခဲ့တဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကပြောသွားတာပါ။ဒါအပြင်ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိရှကဘာလက်ခီသွာနူအသက်ခံရတဲ့အမှုတွက်တရားစွပ်စွပ်ခံထားရတဲ့မြန်မာရွှေ့ပြောင်းလုံသားနှုတ်ရဲ့အခြေအနေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရာထူးအတွက်ဒေသခံအနိုင်ရပါတီကိုယ်စားလှယ်ကိုပဲခံထားဖို့တောင်းဆိုတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါ။ဒါတွေကိုအလှန့်ပေးခင်ခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်နန္နာချန်တို့ကကြေညာပေးပါမယ်ခင်ဗျာ
လွန်ခဲ့တဲ့9လက ISIS စစ်သွေးကြွတွေရဲ့လက်ထဲကိုကြောက်ရောက်သွားခဲ့တဲ့ Remedy မြို့ကိုပြန်ပြီးတော့သိမ်းပိုက်ဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေကမြို့ရဲ့အလဲဗဟိုအချက်ချာနေရာကိုဗိုလ်ထုနေမှာပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် ISIS ရဲ့ Caliphate နိုင်ငံတော်ဆိုတာကိုပိုးပြီးတော့တေးသွားအောင်ထပ်လုပ်နိုင်လိုက်ပြီးဖြစ်ပါတယ် Iraq နိုင်ငံရဲ့အကြမ်းဖက်တံပြန်မှုနှိမ်နင်းရေးထူးတက်ဖွဲ့ကဥဆောင်တဲ့ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာအီရတ်နိုင်ငံအမ်ဘာပီနေရဲ့မြို့တော်ရမာဒီကအစိုးရရုံးဝန်းကိုဥတီပြီးတော့တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ IS စစ်သွေးကြွတိုက်ခိုက်ရေးတမားရာပေါင်းများစွာအဲ့ဒီမြို့လေကောင်မှာအကာအကွယ်ယူပြီးတော့နေနေကြတယ်လို့ယူဆထားပါတယ်။အီရတ်တပ်တွေအနေနဲ့အစိုးရအဆောက်အဦတွေကိုတိမ့်ပိုက်ဖို့အတွက်မြို့ရင်းကိုဖြည်းဖြည်းချင်းဝင်ရောက်နေရတယ်လို့အီရတ်ဒုတိယဗိုလ်ချုပ်ကြီးအန်ဝါဟာမာအီမင်ကပြောဆိုပါတယ်။ISD ထောင်ထားတဲ့ဘုံတွေအများပြားရှိနေတာကြောင့်လွတ်မြောက်ရေးကြိုးပမ်းမှုကနှေးကွေးနေရတယ်လို့သူကပြောပါတယ်။ဒါပေမဲ့အစိုးရအဆောက်အဦတွေရှိတဲ့ဝင်းကြီးကိုထိန်းချုပ်ထားနိုင်လိုက်ပြီးဆိုရင် Remedy မြို့ရဲ့ကျန်တဲ့နေရာတွေလွတ်မြောက်သွားအောင်လုပ်ဖို့ကတော့လွယ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒေသခံသတင်းတောက်ဖြစ်တဲ့ Raid Kashi က IS တိုက်ခိုက်ရေးသမားတွေဟာအရက်သားတွေကိုလူသားအကာအကွယ်တွေဖြစ်အသုံးပြုနေကြတယ်လို့ပြောပါတယ်။လူတော်တော်များများကတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ Kashi ကပြောပါတယ်။ဒါပေမဲ့ထွက်မပြေးနိုင်သူတွေကိုတော့ IS တွေက Remedy မြို့ရဲ့အတွင်းမှာရှိတဲ့သူတို့ရဲ့ပစ်မှတ်တွေကို Iraq တပ်ဖွဲ့တွေနဲ့နိုင်ငံတကာညွန်ပေါင်းတပ်တွေလေကြောင်းကနေတိုက်ခိုက်မှုတွေမလုပ်နိုင်အောင်အကာအကွယ်ဖြစ်အသုံးပြုထားတယ်လို့ပြောဆိုပါတယ်
။ Syria မှာ Russia ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Homs, Idlib နဲ့ Aleppo ပြည်နယ်တွေမှာအရက်သားအနည်းဆုံး200လောက်သေဆုံးခဲ့ရကြောင်းနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI ကဗုဒ္ဓဟူးနေ့မှာစီရင်ခံစာတစ်တခုထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့စစ်ရုံတွေကိုထိမှန်ခဲ့ပြီးတိုက်ခိုက်ရေးသမားတွေဒါမှမဟုတ်စစ်ဘက်ဆိုင်ရာပြစ်မှတ်တွေလည်းအနီးအနားမှာရှိမနေတာကိုသုတေသနလေ့လာမှုမှာတွေ့ခဲ့ရတယ်လို့ AI ဖွဲ့ကပြောဆိုခဲ့ပါတယ်။ရုရှားရဲ့လေကြောင်းထိုးစစ်တချို့မှာစစ်ဘက်ဆိုင်ရာပြစ်မှတ်တွေရှိတယ်ဆိုတဲ့အထောက်အထားတွေမတွေ့ရတဲ့လူနေရပ်ကွက်တွေကိုတိုက်ခိုက်ခဲ့တာကြောင့်အရက်သားတွေကိုပဲဖြစ်ဖြစ်ဒါမှမဟုတ်အရက်ဖက်နဲ့ဆိုင်တဲ့နေရာတွေကိုပဲဖြစ်ဖြစ်တိုက်ရိုက်တိုက်ခိုက်ခဲ့ပုံရပြီးဆေးဘက်ဆိုင်ရာနေရာတွေကိုပါတိုက်ခိုက်ခဲ့တာကြောင့်အရက်သားတွေထိခိုက်ဒေဆေမှုတွေနဲ့ကြုံခဲ့ရတယ်လို့လည်း AI အဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကအစီအစဉ်ညွှန်ကြားရေးမှူးဖိလစ်လူတာကပြောဆိုခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေဟာဆေးရာဇဝတ်မှုမြောက်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်တားမြစ်ထားတဲ့ဆင်ကွဲဘုံတွေနဲ့ပယ်ထိတ်မပါတဲ့ဘုံတွေကိုလည်းရုရှားကအသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားတွေလည်းရရှိထားတယ်လို့ AI အဖွဲ့ကပြောဆိုခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့ AI ရဲ့ဆွဆွဲချက်တွေဟာမမှန်ဘူးဆိုပြီးညှင်းဆန်ခဲ့ပါတယ
်။လွန်ခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ပြည်ထောင်စုကိုဝင်ရောက်အခြေချနေထိုင်ဖို့ကြိုးစားတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်ပြည်နှင်တန်ပေးခဲ့ရမှာ2015ခုနှစ်မှာအရေးအတွက်အနည်းဆုံးဖြစ်တယ်လို့သမ္မတအိုဘားမားအစိုးရကအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ ရာဇဝတ်မှုကျူးလွန်သူတွေပြည်သူတွေအပေါ်ချိမ့်ချောက်မှုတွေကိုကာကွယ်ရေးနေဆက်လုံခြုံရေးအမျိုးသားလုံခြုံရေးတွေကိုလူဝင်မှုကြီးကြပ်ရေးဌာနကတင်းတင်းကြပ်ကြပ်လှုပ်ဆောင်ခဲ့တာကိုအမိမြေလုံခြုံရေးဌာန DHS က2015ခုနှစ်ကုန်မှာထုတ်ပြန်တဲ့စည်းရင်းစရာကထင်ဟပ်နေတယ်လို့ဆိုပါတယ်ဒီလိုပြန်လည်နှင်ထုတ်ရတဲ့အရေးအတွက်တိတိတသားယော့နေသွားရတာဟာတရားမဝင်နေဆက်ဖျက်ချော်တာတွေယော့နေသွားတာကြောင့်လဲနေဆက်ဒေသတွေမှာဖမ်းဆီးမှုတွေကြာဆင်းသွားလို့ဖြစ်ရကြောင်း DHS ကပြောပါတယ် DHS လက်အောက်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးဌာနအကောက်ခွန်ဌာနက2015ခုနှစ်တွင်လူပေါင်း 33,000 ကိုနိုင်ငံတွင်းတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ကြောင်း1992ခုနှစ်ကစလို့အ ਨੇ ဆုံးအရေးအတွက်ဖြစ်တယ်လို့ဆိုပါရယ်အဲ့ဒီထဲက 23,500 ခန့်ကိုပြည်နှင်တန်ပြန်ပြီးတော့ပြီးခဲ့တာဖြစ်ပါတယ
်ရုရှားနိုင်ငံက Yukos ရေနံလုပ်ငန်းရဲ့အကြီးအကဲဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူတဦးလည်းဖြစ်တဲ့မီခဲခိုရဂေါစကီကိုဖမ်းဆီးဖို့ရုရှားတရားရုံးကနိုင်ငံတကာဖမ်းဝရမ်းတစ်ခုထုတ်ပြန်လိုက်ပါတယ်အခုအခါဗြိတိန်နိုင်ငံလန်ဒန်မှာနေထိုင်နေတဲ့ခိုရဂေါစကီကိုတော့ဆိုင်ဘေးရီးယားဒေသရေနံထုတ်လုပ်ရာမြို့ရဲ့မြို့တော်ဝင်ကိုတပ်ဖြတ်ဖို့အမိန်ပေးစိတ်ခိုင်းခဲ့တယ်လို့ရုရှားရဲတပ်ဖွဲ့ကဆွဆွဲထားပါတယ်ခိုရဂေါစကီကတော့ဆွဆွဲချက်တွေကိုညှင်းဆန်ခဲ့တယ်လို့သူ့ရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကြောင့်အခုလိုဆွဆွဲခံရတာဖြစ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကပဲအင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်စီပွားရေးလုပ်ငန်းရှင်ခိုရဂေါစကီကိုတော့အခွန်တန်းရှောင်မှုမတမာမှုတွေနဲ့2003ခုနှစ်တုန်းကလည်းဖမ်းဆီးခံခဲ့ရပူပါတယ်ဆယ်စုနှစ်လောက်ထောင်ထဲမှာနေခဲ့ရတဲ့အမှုတွေဟာအတိုက်ခံနိုင်ငံရေးအင်အားစုကိုဗန္ဒာရေးအရပံ့ပိုးကူညီခဲ့တဲ့အတွက်လောက်ကျန်ဖန်တီးထားတာတွေသာဖြစ်တယ်လို့ခိုရဂေါစကီကပြောပါတယ်2013ခုနှစ်မှာသူပြန်လည်လွတ်မြောက်လာပြီးကလေးကခိုရဂေါစကီဟာပြည်ပမှာတန်းရှောင်နေထိုင်ခဲ့ပြီးရုရှားမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်လာစေဖို့ရည်ရွယ်ထားတဲ့Open Russia လို့အမည်ပေးထားတဲ့ဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကိုထူထောင်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့ Nafta ယူကန်မျိုးတော်ဝန် Vladimir Patukov ကိုဗန္ဒာရေးအရအကျိုးအမြတ်ရနိုင်အောင်တပ်ဖြတ်ဖို့အတွက်ခိုရဂေါစကီကညွှန်ကြားခဲ့ကြောင်းဆွဆွဲခံခဲ့ရတာပါ။အင်္ဂါနေ့မှာတော့မော်စကိုမျိုးတော်မှာရှိတဲ့ Open Russia အဖွဲ့နဲ့ဆက်နွယ်တဲ့နေရာတွေကိုရုရှားရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။
ယူအေဗရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ကကြာတာဝတိနေ့နနခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါတယ်မြန်မာနိုင်ငံကကရင်တိုင်းရင်းသားဒုက္ခသည်22ယောက်ဟာတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာတယ်လို့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကရုံးဟတ်သတင်းဌာနကိုဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ဒီကရင်တိုင်းရင်းသားတွေဟာတောင်ကိုရီးယားအစိုးရရဲ့ဒုက္ခသည်ရွှေပြောင်းချေချာရေးစီစဉ်ရပထမဦးဆုံးအကျိုးခံစားရသူတွေဖြစ်ကြပါတယ်ဆွေမျိုးတော်ဆမှုမရှိတဲ့မိသားစု၄စုဟာတောင်ကိုရီးယားနိုင်ငံကိုလေကြောင်းခရီးနဲ့ဆက်ရောက်မလာခင်သူတို့ဟာမြန်မာနိုင်ငံအတွင်းမှာဖိနှိပ်မှုတွေကြောင့်ထွက်ပြေးတင်းရှောင်လာပြီးထိုင်းနိုင်ငံအတွင်းမှာရှိတဲ့ဒုက္ခသည်စခန်းမှာခိုးလုံနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။ဒီဒုက္ခသည်တွေကို F2 အမျိုးအစားအခြေချနေထိုင်ခွင့်ဗီဇာထုတ်ပေးလိုက်တယ်လို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတွေကိုကူးကားပြီးတော့ယုံဟတ်သတင်းဌာနကထုတ်ပြန်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုနှစ်စံပိုင်းကစတင်ခဲ့တဲ့ဒုက္ခသည်အစီအစဉ်အရနှစ်စဉ်မြန်မာနိုင်ငံသားဒုက္ခသည်30အထိကို2018ခုနှစ်အထိအစမ်းသဘောလက်ခံမှာဖြစ်ပါတယ်။အခြေအနေတွေကိုနီးကပ်စောင့်ကြည့်လေ့လာပြီးဒီဒုက္ခသည်အစီအစဉ်ဆက်လက်ပြီးတော့ထားရှိတဲ့မတင်ကိုဆုံးဖြတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။နိုင်ငံရခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုရေးအတွက်တောင်ကိုရီးယားအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ကြားသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပြီးနောက်အခုလိုစတင်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မကြမီရက်တွေအတွင်းတောင်ပိုင်းဟယ်မန်ခရိုင်ဒေသတော်တော်များများကိုတာလီမန်စစ်သွေးကြွားတို့ကသိမ်းပိုက်ခဲ့ပြီးဝိုင်းထားခြင်းခံထားရတဲ့အဲ့ဒီဒေသကိုအာဖဂန်အစိုးရကတပ်ကူတွေဆစ်လွတ်နေပြီဖြစ်ပါတယ်ရပောင်းများစွာထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားမှုပြီးလုံခြုံရေးတပ်တွေကိုအကူအညီပေးဖို့ရဲနဲ့စစ်တပ်တွေဆက်ရောက်စဉ်တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေတာပါတာလီဘန်တို့ကအစိုးရအဆောက်အုံတွေကိုဝင်တိုက်ကာအစိုးရဌာနချုပ်ကိုတင်ပိုက်ခဲ့မှုပြီးတနင်္ဂနွေနေ့ကဆန်ကင်းဒေသကိုဆက်လက်ချီတက်ခဲ့ပါတယ်အာဖဂန်ယာယီကာကွယ်ရေးဝန်ကြီးမာဆွန်စတာနက်ဆိုင်ကသူတို့ တဘုံတွေရဲ့လက်ထဲကိုနောက်ထပ်ဒေတာမကြရရလျောင်းလို့ဟန်တားနိုင်မှုအစိုးရအနေနဲ့ဗျူဟာတရက်ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။အင်္ဂါနေ့ကတော့တဘုံတွေကိုတံပြန်တိုက်ခိုက်နေတဲ့ဒေတာကန်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်ဗြိတိန်ကအဲ့ဒီဒေတာကိုစစ်ဘက်အကြံပေးအဖွဲ့တစ်ဖွဲ့ဆေလွတ်ခဲ့ပါရယ်
။တရုတ်နိုင်ငံတောင်ပိုင်းစစ်မှုဇုန်တစ်ခုမှာတနင်္ဂနွေနေ့ကမြေပြိုကျမှုကြီးဖြစ်ပွားခဲ့ပြီးတဲ့နောက်လူငယ်ရွှေပြောင်းအလုပ်သမားတအုပ်ကိုအပျက်စီးပုံကြားထဲကနေအသက်ရှင်လျက်ကယ်ဆယ်နိုင်လိုက်ပါရယ်။ကွမ်ဒုံပြည်နယ်ရှန်ဇွန်စီဝါရီဒေတာကဟန်တိုင်ယူစက်မှုဆောင်မှာအသက်16နှစ်အရွယ်တျန်စီမင်းကိုဒီကနေ့မနေ့ကမနေ့စောစောပိုင်းကကယ်ဆယ်နိုင်ခဲ့တယ်လို့အနာဘန်နီကပြောပါတယ်။အနာကဆေးရုံတစ်ခုကိုခေါ်သွားပြီးတော့ထိခိုက်ဒဏ်ရာအမျိုးမျိုးတက်ခွဲစိတ်ကူးတက်ပြီးတဲ့နောက်အခြေအနေတည်ငြိမ်မှုရှိနေပြီလို့လည်းပြောပါတယ်။တျန်ရဲ့အောက်မှာပြိနေတဲ့နောက်ထပ်လူတစ်ယောက်ကိုလည်းကယ်ဆယ်ရေးလှုပ်သားတွေကကယ်ဆယ်ပေးခဲ့ပေမဲ့အဲ့ဒီလူကတော့တည်ဆုံသွားပါတယ်။လူတွေအလောင်းတစ်ခုကိုလည်းအပျက်စီးပုံတွေကအင်္ဂါနေ့မှာဆွဲထုတ်နိုင်ခဲ့ပါတယ်။မြေပြိုရာကနေအတက်မတည်ကြံရည်သူတွေကိုရှာတွေ့နိုင်မှုအတွက်ကယ်ဆယ်ရေးလုပ်သားတွေအချိန်ပြည့်လောက်ကင်နေကြပြီးလူ80ကျော်ပျောက်ဆုံးနေတော့မယ်လို့ဆိုပါတယ်။ရွှေနုံလူကြီးကမြစ်တစ်ခုလိုဆက်မှုစုံတွေကိုစီးသွားတာကြောင့်အဆောက်အဦ33လုံးပျို့ကျဒါမှမဟုတ်ရင်ပျက်စီးသွားခဲ့တာလည်းဖြစ်ပါတယ်။အနာကအမိုက်ပစ်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကပစ်ထားတဲ့မီတာ100အမြင့်ရှိတဲ့အမိုက်ပုံကြီးနဲ့မြေတွေဟာမိုးအပြင်းထန်ရွာပြီးတဲ့နောက်ပျော့ဤပြီးတော့မြေပြိုကျခဲ့တာဖြစ်ပါတယ်။အမှိုက်ပစ်တဲ့နေရာနဲ့ပတ်သက်ပြီးတော့ဂွမ်တုံးပြည်နယ်အစိုးရကလက်အထောက်အကူကြားတွေကသတိပေးချက်အကြီးအကဲထုတ်ပြန်ထားတယ်လို့လည်းဒေတာတွင်သတင်းတွေမှာဖော်ပြထားပါတယ်
။သွေးလွန်တုတ်ကွေးကာကွယ်ဆေးထိုးဆေးအသစ်ရောင်းချဖို့ဖိလစ်ပိုင်ကိုဒုတိယနိုင်ငံအဖြစ်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ကမ္ဘာလူဦးရေထောက်ဝက်ကိုအန်ဒီရပေးနေတဲ့တုတ်ကွေးလိုရောဂါမျိုးမဖြစ်ဖို့ဟန်တားနိုင်တဲ့ကုထုံးကိုမက္ကဆီကိုကပထမဆုံးအသုံးပြုခွင့်ရခဲ့တာဖြစ်ပါတယ် CYDTDV လို့ခေါ်တဲ့ကာကွယ်ထိုးဆေးဟာသွေးလွန်တုတ်ကွေးဖြစ်နေတဲ့လူတွေကိုကာကွယ်နိုင်ဖို့ဈေးကွက်မှာပထမအဦးဆုံးရောင်းချတဲ့ကာကွယ်ဆေးဖြစ်ပါတယ်သွေးလွန်တုတ်ကွေးရောဂါဟာချင်းကပ်ရာကဖြစ်လာပြီးတော့အဖျားကြီးကကိုယ်လက်ကိုက်ခဲမှုတွေခံစားရတာဖြစ်ပါတယ်ပြင်သစ်အခြေဆိုင် Sanofi Pasteur ကုမ္ပဏီကထုတ်တဲ့ဒီဆေးကိုဒန်ဗာစီယာဆေးလို့ခေါ်ပြီးတော့ဒီကာကွယ်ဆေးဟာဘေးအန္တရာယ်ကင်းပြီးထိရောက်တဲ့ကာကွယ်ဆေးအရေးတကြီးလိုအပ်နေချိန်မှာထုတ်လုပ်နိုင်ခဲ့တာဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။ဆေးကုမ္ပဏီ Sanofi Pasteur အဆိုအရဒီကာကွယ်ဆေးဟာသွေးလွန်တုတ်ကွေးအမျိုးအစား၄မျိုးစလုံးကိုကာကွယ်ရမှာထိရောက်မှုရှိတာကိုတွေ့ရတယ်လို့ပြောပါတယ်။ WHO က2020မှာသွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုကိုတိတိတသားရှော့ချနိုင်မှုမျှော်လင့်ထားတာဖြစ်ပြီးတော့အထူးသဖြင့်ကလေးငယ်တွေအတွက်အသက်အန္တရာယ်နဲ့ကြုံစေတဲ့ဒီသွေးလွန်တုတ်ကွေးရောဂါတိုက်ဖျက်ရေးလှုံ့ဆော်မှုလှုံ့ဆော်နေမှုအတွက်ဒါဟာအရေးပါတဲ့ကာကွယ်ဆေးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစံမိုးဝင်နဲ့မနနာချန်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစီ။မြန်မာနိုင်ငံမှာတမရတာဝန်ထမ်းဆောင်ခဲ့သူကိုတရားစွဲဆိုမှုနဲ့အရေးယူခံရမှုကနေကင်းလွတ်ခွင့်ရစေမယ့်ဥပဒေစံတစ်ခုကိုလွှတ်တော်မှအတည်ပြုပြတမ်းမှုအဆိုပြုတာဟာလူ့အခွင့်အရေးစံနှုန်းအနေနဲ့မကိုက်ညီတဲ့အတွက်မြန်မာလွှတ်တော်အနေနဲ့အတည်မပြုဖို့တိုက်တွန်းတဲ့အကြောင်းနယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW Human Rights Watch ကပုဒ်ထဟူးနေ့ကထုတ်ပြန်လိုက်ပါတယ်။သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲပြောပြအောင်ခင်ဗျာ။ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အတိတ်ကသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်အကာအကွယ်ယူဖို့ကြိုးစားတာဖြစ်တဲ့အတွက်ဒီဥပဒေချမ်းကိုမြန်မာလွှတ်တော်အနေနဲ့အတိမပြုသင့်ဘူးလို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တာပါဒီဥပဒေချမ်းရဲ့ပုံမှန်30အရာဆိုရင်သမ္မတတာဝန်ထမ်းဆောင်ခဲ့သူဟာတာဝန်ထမ်းဆောင်စဉ်ကာလအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေကစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလိုအလွန်ပြင်းထန်တဲ့ပြစ်မှုမျိုးတွေအတွက်တောင်ကင်းလွတ်ခွင့်ရမှာဖြစ်တဲ့အတွက်ဒါဟာခံပြင်းဒေါသထွက်စရာဖြစ်တယ်လို့ Human Rights Watch ရဲ့အာရှတိုက်ဆိုင်ရာအကျိုးဆောင်ညွှန်ကြားရေးမှူး John Sifton ကပြောပါတယ
် It's outrageous that Burma's parliament is wasting its time
အခုလိုမြန်မာပါလီမန်အနေနဲ့အချိန်ကုန်ခံပြီးအရင်စစ်တပ်နဲ့စေကောင်းဆောင်တွေကိုသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့ကြိုးစားနေရဟာခံပြင်းဒေါသထွက်စရာပါပဲတကယ်တော့သူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တင်ပြစ်ဒဏ်ကင်းလွတ်ခွင့်ရထားပြီးသားပါပြီးခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့စေကောင်းဆောင်တွေကိုအကာအကွယ်ပေးဖို့ကြိုးစားမဲ့အစားစစ်တော်အနေနဲ့မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးအခြေအနေနဲ့စီးပွားရေးအခွင့်အမ်းတွေတိုးတက်လာအောင်ကြိုးစားသင့်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်445အရ ယခင်နိုင်ငံတော်ငြိမ်းဝှက်ပြည်ပြမှုတိဆောက်ရေးကောင်စီနဲ့နိုင်ငံတော်အေဂျန့်တရားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကောင်စီအစိုးရနှစ်ရက်လုံးကတာဝန်ရှိသူတွေဟာသူတို့ကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားစွဲဆိုမခံရအောင်တားမြစ်ပေးထားတဲ့အခွင့်အရေးတွေရထားပြီးသားဖြစ်တဲ့အပြင်စစ်ဖက်နဲ့ဆိုင်တဲ့တရားစီရင်ရေးကိစ္စတွေမှာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့နောက်ဆုံးအဆုံးဖြတ်သားလင်းအတိဖြစ်တဲ့အတွက်မြန်မာစစ်ကောင်းဆောင်တွေဟာအတိတ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အကာအကွယ်ရပြီးသားဖြစ်တယ်လို့ HRW ရဲ့ကြေညာချက်မှာပါရှိပါတယ်။ဒါအပြင်အခုလိုနိုင်ငံအဆင့်မှာဥပဒေတွေအတိပြုပြဋ္ဌာန်းပြီးအကာအကွယ်ရမယ်ဆိုရင်တောင်နိုင်ငံတကာအဆင့်ရှိပြီးသားဥပဒေတွေအရာကင်းလွတ်ခွင့်ရမှာမဟုတ်ဘူးလို့လည်းဂျွန်စစ်ဖတန်ကပြောပါတယ်
။ You can't change international law by passing legislation at a domestic level.
ပြည်တွင်းမှာဥပဒေပြဋ္ဌာန်းပြီးပြည်ထောင်ကင်းလွတ်ခွင့်ရယူလိုက်ရုံနဲ့နိုင်ငံတကာဥပဒေတွေကအကာအကွယ်မရနိုင်ပါဘူး။မြန်မာလွှတ်တော်ကနိုင်ငံတကာဥပဒေကိုမပြောင်းပေးနိုင်ပါဘူး။နိုင်ငံတကာကစက်မှတ်ထားတဲ့ပြစ်မှုတွေအတွက်ကင်းလွတ်ခွင့်ရတဲ့အရာဘယ်အရာမှမရှိပါဘူး။ဒီလိုဥပဒေမျိုးဟာနိုင်ငံတကာမှာရှိတဲ့လူခွင့်ရေးဆိုင်ရာစံနှုန်းတွေနဲ့မကိုက်ညီပါဘူး။နိုင်ငံတကာဥပဒေအရစံမှန်ရာဇဝတ်မှုတွေနဲ့နိုင်ငံတော်ကိုဆန့်ကျင်တဲ့ပြစ်မှုမျိုးတွေကိုလူချင်းချမ်းသာခွင့်ပေးနိုင်ပေမဲ့နိုင်ငံတကာလူခွင့်ရေးဥပဒေအရစစ်ရာဇဝတ်မှုနဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးလို့မရပါဘူး။
ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့ဒီဥပဒေကြမ်းရဲ့အခြားပုံမှန်တွေမှာရခိုင်သမရရာထူထန်းဆောင်ခဲ့သူရဲ့လုံခြုံရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနရဲ့ကုန်ကြစည်းနဲ့ကိုရံတော်တူရာသက်ပံထားရှိပေးဖို့နဲ့အခြားလုံခြုံရေးအစီအမံတွေထားပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။အခုဆက်လက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတရားကျော်တက်ရောက်ခဲ့တဲ့ရခိုင်ပြည်လုံးဆိုင်ရာအရက်ဖတ်အဖွဲ့အစည်းများဖိုရမ်ကနေရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်နေရာအတွက်အများစုအနိုင်ရပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ကိုသာခန့်အပ်တောင်းပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းကိုလည်းတင်ပြပါဦးမယ်။ဒေသခံအနိုင်ရကိုယ်စားလှယ်တွေကပုဂ္ဂိုလ်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်နိုင်ရင်ဖွံ့ဖြိုးမှုအားနည်းနေတဲ့ရခိုင်ပြည်နယ်အတွက်တိုးတက်မှုအရှိန်မြင့်မားလာမယ်လို့လည်းလူမှုအဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်။အကြောင်းစုံကို VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပုံပြမှုနောက်ကျနေတဲ့ရခိုင်ပြည်နယ်အတွက်ဒေသခံနိုင်ရပါတီထက်ကကိုယ်စားလှယ်ကိုဝန်ကြီးချုပ်ခန့်အပ်မယ်ဆိုရင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်လင်းမြန်စွာလုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဝန်လက်ဖောင်ဒေးရှင်းရခိုင်ပြည်ကဒါရိုက်တာဦးခိုင်ကောင်းဆန်ကအခုလိုပြောပါတယ်။
ရင်းချေပင်ရောက်လိုက်တဲ့နောက်တစ်ဆင့်ငမ်းမှတက်လာတဲ့အနာရတဲ့ဒီကိုယ်စလေးတွေထိကစားလို့ဝန်ကြီးချုပ်ကိုခန့်တင်းနေလို့ဆုံးပြေကြတယ်။အဲ့ဒီလိုခန့်အပ်လိုက်လို့ချီးပြီးတော့ဒီကပတ်ဝန်းကျင်တွေနောက်နေနေတာတွေကိုပို့ပြီးတော့အာသွန်ကွန်ဆိုက်တူအားလောက်ကိုင်းနိုင်လို့ရင်းချေကြလို့ပါခင်ဗျာ။
ရခိုင်ပြည်နယ်အတွင်း2015ပါတီစုံအသွေးအသွေးရွေးကောက်ပွဲမှာရခိုင်မျိုးရပါတီ AMP ဟာပြည်နယ်လွှတ်တော်ကိုဆက်လက်23ဦးအများဆုံးနိုင်ရထားပြီး NLD ကမျိုးရဒီမိုကရေစီဖွဲ့ချုပ်ကနေ9နေရာပြည်ထောင်စုကြံ့ခိုင်ရေးပါတီက3နေရာအနိုင်ရရှိထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကနေအတည်ပြုခန့်အပ်ရမယ်ဆိုတဲ့အချက်ဟာအဟံသာတစ်ခုလို့ဖြစ်နေပေမဲ့လာမယ့်ဆိုရတဲ့လက်ထက်မှာဒီအခက်အခဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးခိုင်ကောင်းဆန်ကပြောပါတယ်။ရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းအတာရပြပြသားသားအနိုင်ရရှိခဲ့တဲ့ NLD ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့ခွဲရမှာဖြစ်ပြီးတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကို NLD တိုင်းရင်းသားကိုယ်စားလှယ်ထဲကရွေးချယ်ပွဲရှိကြောင်း NLD ရဲ့ဗဟိုလုံမှုဆောင်ကော်မတီဝင်နန်းခင်သွေးမြစ်ကသူ့အမြင်ကိုခုလိုပြောပါတယ်
ကျမကျနာတာပေါ့နော်ဒီနေ့နိုင်ငံတိုင်းနိုင်ငံတွေကိုပြီးမှာပါ NLD ရဲ့ခင်ရဲ့လည်းခင်ရဲ့ပဲပေါ့ NLD ရဲ့မုံကလည်းမုံပဲပေါ့ NLD ရဲ့တိုင်းနိုင်ငံတွေကိုပြန်ပြီးတော့ပြဖို့များတယ်ဒီလိုကျမတို့ NLD ရဲ့အစိုးရဖွဲ့ချက်တာပေါ့
အခုလိုမြင်နေမျိုးမျိုးပေါ်ထွက်လာပြီမဲ့လဲအနိုင်ရ NLD ပါတီအနေနဲ့ဓမ္မရပါဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေပြည်နယ်ဝန်ကြီးချုပ်ရွေးချယ်မှုအနေအထားတွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးလက်ရှိရခိုင်ပြည်နယ်ဆွဲမှာတဘာဝတန်းငွေပြင်ပင်လယ်ပြင်တရားစာသတွေအများပြားဆွတ်ရှိပြီမဲ့လဲရခိုင်ဒေသခံတွေအတွက်အကျိုးခံစားခွင့်မရှိခဲ့သလိုတိုင်းနယ်ပြည်နယ်လိုက်ဒုတိယမြောက်အစင်းရဲဆုံးစည်းင်းထဲမှာပါရှိနေပါတယ်။ဒါအပြင်တရားစာသနဲ့အကြီးစားဆက်မှုလုပ်ငန်းတွေမှာပြည်ထောင်စုစိုးရွားကနေချုပ်ခိုင်ထားတာဟာပြည်နယ်တွေအတွက်ဖွံ့ဖြိုးမှုအတွက်ထိခိုက်စေတဲ့အချက်တစ်ခုလို့လဲဝန်လက်ဖောင်ဒေးရှင်းရခိုင်ပြည်ကဒါရိုက်တာဦးခိုင်ကောင်းဆန်ကပြောပါတယ်။လာမယ့်2016ခုနှစ်မှာရခိုင်ပြည်နယ်တွင်ကြောက်ဖြူသူစီးပွားရေးစုံကိုအကောင်အထည်ဖော်ဆောင်သွားမှာဖြစ်တယ်လို့ဒီစီးပွားရေးစုံစီမံကိန်းကြောင့်ဒေသခံတွေဘဝလုံခြုံရေးအတွက်ထိခိုက်မှာဖြစ်တဲ့အတွက်ရခိုင်ပြည်လုံးဆိုင်ရာအရပ်ဖက်ဖွဲ့စည်းတွေရဲ့တောင်းဆိုချက်တွေကိုမနေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုပေးပို့တောင်းဆိုခဲ့ကြောင်း ဝင်လက်ဖောင်ဒေးရှင်းရခိုင်ပြည်ကတရိုက်တာဥခိုင်ကောင်းဆောင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်မင်းသားအကြင်းနဲ့ချိန်နေတဲ့တဲ့ဆိုကျွန်တော်တို့တောက်ဆုံမှုတွေနဲ့ဆက်သက်ပြီးတော့ကျွန်တော်တို့ပြောကြတာမျိုးရှိတယ်ဒီလိုဒီတောက်ကြည့်ဒီသူစီပေါ်ရေးစုံကိုဒီလုံငန်းအကောင့်တွေပေါ်ဖို့လုပ်ပိုင်ခွင့်ကိုစေတုကုမ္ပဏီကိုပဲဒီမျိုးချကုမ္ပဏီကိုပေါ့အနေကြတဲ့လူရှစ်ဆင်းမပါစင်တွေထားတယ်နောက်ပြည်တွင်းကကုမ္ပဏီတွေကို MJHS ကိုဆရာခိုင်နေတယ်တဲ့နောက်ကစားလို့မိုင်းခိုင်နေတယ်အဲ့တော့ကျွန်တော်တို့နိုင်ငံလုံချုံမှုတွေကိုတိုင်းတစ်ပါးကလာတဲ့နိုင်ငံခြားကုမ္ပဏီတွေကလုကပိုင်ခွင့်ရတော့ပြီဆိုသူတို့ခြံစည်းလုပ်ခဲ့တယ်သူတို့ဘာလုပ်နေလဲဆိုတာကကုမ္ပဏီဘာမှမရှိဘူးသူတို့ကအဲ့ဒီလေလေကိုတင်ပြီးတော့မှဟိုကန့်ကန့်နေနေလုလိုက်လို့ရှိပြီဒါကျွန်တော်တို့အနာနဲ့အတွက်ဒီလုံချုံရေးအတွက်ကျွန်တော်တို့နိုင်ငံအတွက်ကျွန်းရဖြစ်တယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဒီဇင်ဘာ20ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့ရခိုင်ပြည်လုံးဆိုင်ရာအရာပက်ဖွဲ့စည်းများဖူရန်စည်းဝေးကနေပြည်နယ်ဝန်ကြီးချုပ်ခန့်အရေးကိစ္စအပါအဝင်ရခိုင်ဒေသကနေထုတ်ယူနေတဲ့တယံစာတရဲ့90ရာခိုင်နှုန်းကိုရခိုင်ပြည်သူလူထုကနေအကျိုးခံစားခွင့်ရရှိရေးရခိုင်ရှေးဟောင်းမွေနှစ်ကိုနိုင်ငံတကာစံချိန်စံကျုံးများနဲ့ညီစနစ်တကျပြုပြင်ထိန်းသိမ်းရေးရွှေတဘာဝတန်းခွေကနေရခိုင်ပြည်တစ်ခုလုံးလက်ဆက်ပြီး24နိုင်ရရှိအောင်အများဆုံးဆောင်ရွက်ပေးရေးဒေသတွင်းမူရစေဝါရောင်းဝယ်ဖောက်ကားမှုတွေကိုထိရောက်စွာအရေးယူပေးဖို့ပါဝင်အချက်ဆက်တစ်ချက်ကိုထုတ်ပြန်တောင်းဆိုထားပါတယ်ဒီတောင်းဆိုချက်တွေကိုတော့မနေ့ကရခိုင်ဝန်ကြီးချုပ်အပါအဝင်အစိုးရဘက်ကလည်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုနိုင်ကိုရင်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြည်ပြရှာခီကဘာလက်ခီသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတရားစွဲဆိုခံထားရတဲ့မြန်မာရွှေ့ပြောင်းလူသားနှစ်ဦးကသူတို့လွမြောက်နိုင်လိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းတရားစွဲဆိုခံထားရသူတွေဘက်ကပါလိုက်ပါကူညီပေးနေသူတွေကပြောပါတယ်ဒီအမှုနဲ့ပတ်သက်ပြီးနှစ်ဖက်တင်သွင်းတဲ့တပ်သေးခံပစ္စည်းတွေအချက်အလက်တွေကိုတရားရုံးတော်ကအပြီးသက်ကြားနာဆက်ဆဲခဲ့ပြီးတဲ့နောက်ဒီကနေ့မှာစီရင်ချက်ချတော့မှာဖြစ်ပါတယ်ဒါကြောင့်ထိုင်းတရားရုံးအနေနဲ့အမှုကိုမှတ်မှန်ကန်ကန်ဆုံးဖြတ်ပေးဖို့ကိုလည်း HRC အာရှလူ့အခွင့်အရေးကော်မရှင်ကတောင်းဆိုခဲ့ပါတယ် AFP တရင်ကိုအခြေခံပြီးမနနာချမ်းကဆက်ပြီးပြောပြအောင်မယ်ခင်ဗျာ
ဟုတ်ပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာလွန်ခဲ့တဲ့တစ်နှစ်ကျော်ကဗြိတိရှားကဘာလက်ခီးသွားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တရားစွဲဆိုခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးရဲ့အမှုကိုကော့စမွေတရားရုံးကတရားသူကြီး၃ဦးကနေဒီကနေ့ကြာတာပရင်းနေ့မှာစီရင်ချက်ချမှာဖြစ်ပါတယ်တကယ်လို့သူတို့နှစ်ဦးကိုအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့တည်တံ့ကြခံရနိုင်ပွဲရှိပါတယ်။ဒါပေမဲ့လို့လေသူတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးအကြံပေးသူလည်းဖြစ်ရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကအန်ဒီဟောကတော့တရားစွဲဆိုခံထားရသူတွေဘက်ကသူတို့လွတ်မြောက်လိမ့်မယ်လို့ယုံကြည်နေကြောင်းကိုအခုလိုပြောပြပါတယ
်။ They're nervous about the verdict tomorrow but they're both confident that they will be acquitted by the court.
ဒီကနေ့စီရင်ချက်ချမဲ့ပေါ်သူတို့စိုးရဆိုးရင်လည်းဒါပေမဲ့တရားရုံးကသူတို့ပေါ်တရားမျက်မျက်တတစီရင်ဆုံးဖြတ်ပြီးပြန်လွတ်ပေးလိမ့်မယ်လို့လည်းနှစ်ယောက်စလုံးကအပြည့်အဝယုံကြည်ထားကြတယ်။ဘလို့စီရင်ချက်မျိုးပဲချချသူတို့အနေနဲ့ကြံ့ကြံ့ခံပြီးရှေ့ဆက်လှုပ်ဆောင်စရာရှိတာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ဒါပေမဲ့လို့လည်းတရားသူကြီးသုံးဦးအနေနဲ့ဒီမှုနဲ့ပတ်သက်ပြီးအပြစ်ရှိတယ်ဒါမှမဟုတ်အပြစ်မရှိဘူးဘလို့ပဲဆုံးဖြတ်ခဲ့ဆုံးဖြတ်ခဲ့တရားလိုဘက်ကရောတရားစွဲဆိုခံထားရသူတွေဘက်ကပါဒီစီရင်ချက်ပေါ်အယူခံဆက်ဝင်သွားမှာဖြစ်တယ်လို့အန်ဒီဟောကအခုလိုဆက်ပြောခဲ့ပါတယ
် If the court rules in their favor tomorrow and the case against them is dismissed I think it's almost certain that the prosecution will appeal if
the တရားရုံးကသူတို့ကိုအနိုင်ပေးမယ်သူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုလည်းပလတ်လိုက်မယ်ဆိုရင်တရားလိုတွေကအယူခံဝင်မှာတည်ကြတယ်လို့ထင်ပါတယ်ဆွဆွဲခံရတဲ့အမှုတွေအပြစ်ရှိတယ်လို့ဆုံးဖြတ်ရင်လည်းအကျိုးဆောင်အဖွဲ့အနေနဲ့တည်ကြတာကတော့အယူခံပြန်ဝင်မှုအမှုတွေကိုအကြံပေးမှာဖြစ်တယ်လို့သူတို့လည်းအယူခံဝင်မယ်ဆိုတာသိကြပါတယ်။ဒါကြောင့်လည်းမနှက်ဖြံမှာဘာပဲဖြစ်ဖြစ်ရှုံးတဲ့ဘက်ကအယူခံဝင်ကြမှာဆိုတော့အမှုကပြီးအောင်မှာမဟုတ်ပါဘူး။နှစ်တင်နဲ့ချီပြီးကြောက်အောင်မှာပါ
။ပြီးခဲ့တဲ့2014စက်တင်ဘာလ15ရက်နေ့ကကော့တောင်ခေါ်လိတ်ကျွန်းမှာအသက်24နှစ်အရွယ်ဒေးဗစ်မေလာနဲ့အသက်23နှစ်အရွယ်ဟန်နာတို့နှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့ထိုင်းရဲတွေကမြန်မာရွှေ့ပြောင်းအလို့သမားဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးကိုအဲ့ဒီအချိန်ကစလို့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီးတော့အမှုဖွင့်စစ်ဆေးခဲ့တာဖြစ်ပါတယ်။နှစ်ဖက်တင်သွင်းထားတဲ့တပ်သေးအထောက်ထားတွေကိုတရားရုံးတော်က2015ဒီဇင်ဘာလ10ရက်နေ့မှာအပြီးသက်ကြားနာခဲ့တာပါ။ AHRC လို့ခေါ်တဲ့အာရှလူ့ခွင့်ရေးကော်မရှင်ကမြန်မာရှေ့နေတဦးဖြစ်တဲ့ဦးမင်းလွင်ဦးကတော့အမှုသွားမှုလာနဲ့ပတ်သက်ပြီးအခုလိုသုံးသပ်ခဲ့ပါတယ်။
အထမအဦးဆုံးကျွန်တော်ပြောချင်တာကအမှုစတင်တိဆောက်ကလေးကရဲအနေပြီးတော့တိဆောက်တာဖြစ်တယ်။ကျွန်တော်တို့စကပြန်ခေါ်ယူအသုံးပြုတာအစပြားပီးမှုတွေရှိတယ်၊နှိမ့်ဆက်ညှဉ်းပန်းမှုတွေရှိတယ်။ရဲဘက်ကနေပြီးတော့တင်ပြတဲ့သက်သေအထောက်အထားရတော့၎င်းခိုင်ခိုင်မာမာသက်သေ ထူနိုင်ရေးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဥပမာအားဖြင့်ဒီလူတိုင်းရမှာတကယ်တမ်းအသုံးပြုခဲ့တဲ့လက်နက်ကိုတင်ပြနိုင်ခြင်းမရှိတာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါအာဓမပြုကျင့်ခြင်းခံရတယ်ဆိုတဲ့အခါမှာလည်း DNA ကိုစစ်ဆေးတဲ့အခါမှာ DNA ကလွဲနေတယ်ဆိုတာတွေကိုလည်းဥပင်းဆရာဝန်ကြီးရဲ့ထပ်ဆိုချက်တွေကကျွန်တော်သိရတာဖြစ်တယ်။အဲ့တော့တက်တီထောက်ထားဒီပုံမှာကြည်ပြီးတော့ဆုံးဖြတ်မယ်ဆိုလို့ရှိရင်လေဒီမှုမှာတရားလူဖက်ကရဲရနေပြီးတော့တင်ပြတဲ့အထောက်အထားတွေကပြစ်ပေးလိုက်နိုင်လောက်တဲ့အထိခိုင်ခိုင်မာမာတိဆောက်နိုင်ရင်းမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လဲကျွန်တော်တို့ကဒီဖန်စီထိန်ထိန်ချင်းခံနေရတဲ့ရှေ့ပြောင်းလို့ဒီမှာနှောက်ဦးပြန်နေလွံ့မြောက်လာနိုင်မယ်လို့မျှော်လင့်ရတာဖြစ်တယ်။
ဒါ့ပြင်ငွေကြေးနဲ့ဩဇာအာဏာရှိသူတွေပေါ်ဗက်လိုက်တဲ့တရားစီရင်မှုတွေရှိတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံအပါအဝင်အိမ်နီးချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့အခုလိုရာဇဝတ်မှုတွေနဲ့ပတ်သက်ပြီးမကြခဏပုံချခံရလေရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်။ဒါကြောင့်လဲအခုအမှုနဲ့ပတ်သက်ပြီးတော့ထိုင်းတရားရုံးအနေနဲ့တရားမျှတစွာစီရင်ဆုံးဖြတ်ပေးဖို့ကို AHRC ကတောင်းဆိုခဲ့ပါတယ်
။ပါစလူခွင့်ရေးကော်မရှင်အနေနဲ့တောင်းဆိုချင်တာကတော့ဒီအမှုမှာပေါ်ပေါက်တဲ့တက်တီကအထောက်အထားတွေအတိုင်းမှန်မှန်ကန်ကန်ဆုံးဖြတ်ပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုချင်တာဖြစ်တယ်။ထိုင်းတရားရုံးအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်လိမ့်မယ်။လွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးနိုင်နေဆိုတာကဘာကတည်အောင်ပြဖို့လိုအပ်တဲ့အချိန်လေးဖြစ်တယ်လို့ကျွန်တော်ကပြောချင်ပါတယ
်။ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကအန်ဒီဟောကလည်းဒီမှုဟာဆိုရင်ထိုင်းနိုင်ငံအတွက်အင်မတန်မှအနှုတ်လက္ခဏာပြတဲ့ကိစ္စဖြစ်ပြီးဘလို့စီရင်ချက်မျိုးပဲချချအခုချိန်မှာပြန်ကူစားဖို့မလွယ်ကူတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်။
မနနာချမ်းပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့မကြခင်မှာကြာရောက်တော့မယ့်ခရစ်စမတ်ပွဲတော်အချိန်ကာလအတွက်ထောက်လွှင့်နေကြခရစ်စမတ်ဒေးတပုတ်ကိုတင်ဆက်ချင်ပါတယ်နားဆင်ကြည့်ပါခင်ဗျာကြာသပတေးနေ့မနက်ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုလိုင်းနိုမီတာ32 40နဲ့49တို့ကနေထုတ်လွှင့်နေပတိုင်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကို Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့နားဆင်ရမယ့်စီစဉ်နေတဲ့မှာအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
ကျွန်တော်တိုင်းပြည်မှာတရားဥပဒေမဆိုးမှုတာကြားပါပြီအနှစ်ကို260လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝင်ခန္ဓာပေါ့နော
်ဒါကတော့တိုင်းပြည်အတွက်အထူးနစ်နာနေတဲ့ကြောက်စိမ့်တန်စာတာတွေအလွန်ကျွံထုတ်ယူသုံးဆွဲနေတာကိုဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးဆိုတဲ့မနိုင်နီးသုံးရက်ပူပေါင်းဟန်တာနိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးဒီတစ်ပတ်မြမမျက်မှောက်ရေးရာကဏ္ဍအစီအစဉ်မှာပြောကြားသွားခဲ့တာဖြစ်ပါတယ်ဒါအပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာအင်္ဂလိပ်စာ EDN သုံးသင်ခန်းစာအစီအစဉ်နဲ့တူယုံကြည်အစီအစဉ်တွေကိုလည်းဆက်လက်ပြီးနားဆင်ရမှာပါ။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မှာပြက်ပြဲနားဆင်ကြရပါမယ်။ဥဆမ်မိုးဝေကဥကျော်စံတာနဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဥစွာပထမတင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာဒီကနေ့စီရင်ချက်ချမဲ့ကော့တောင်လက်ကျွန်းလူသက်မှုမှာပါဝင်ခဲ့တဲ့မြန်မာလူငယ်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်တဲ့အကြောင်းဖြစ်ပါတယ်။ Pra Wachandran နဲ့ Suwani Bandi ဆက်တို့ဥတွေပြီးတော့ရေးသားထားတဲ့ဆောင်းပါးလည်းဖြစ်ပါတယ်။တရားစွဲဆိုမှုမှာအပြစ်အနာစာတွေအားနည်းချက်တွေရှိနေတာကြောင့်ဆွတ်ဆွဲခံထားရတဲ့မြန်မာလူငယ်နှစ်ယောက်အတွက်အထောက်ပံ့ဖြစ်စေလိမ့်မယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ရှေ့နေတို့ကပြောတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်။2014ခုနှစ်စက်တင်ဘာလအတွင်းဗြိတိန်နိုင်ငံသားကဘာလက်ခီးသည်နှစ်ဦးကိုတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုသမားဇော်လင်းနဲ့ဝင်းစော်တို့ရဲ့အမှုဟာစတင်ချိန်ကလေးကတရားမျှတမှုမရှိခဲ့ဘူးလို့ရှေ့နေဖြစ်တဲ့နခွန်ချွန်ပူချက်ကပြောတဲ့အကြောင်းရေးသားထားပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုအကြောင်းထိုင်းနိုင်ငံသားမကကဘာကနေသိရှိခဲ့ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံအာဏာပိုင်နေသားမကဗြိတိသျှနဲ့မြန်မာအစိုးရတို့ကပါဝင်ရောက်ပြီးတော့လာခဲ့တာကိုထောက်ပြထားပါတယ်အမှုစဖြစ်ချိန်ကလေးကသူတို့ကိုအတင်းအဓမ္မဝန်ခံခိုင်းခဲ့တယ်လို့ဆိုပါတယ်ဆွဆွဲခံထားရတဲ့သူနှစ်ယောက်ကသူတို့ဒီကနေ့ပြန်လွတ်လာလိမ့်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောတဲ့အကြောင်းကိုထိုင်းနိုင်ငံအခြေစိုက်ရွှေပြောင်းလူသားအခွင့်အရေးကွန်ရက်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အန်ဒီဟောကပြန်ပြောပြခဲ့တယ်လို့ရေးသားထားပါတယ်။ဒီအမှုကိုစစ်ဆေးခဲ့ကြတဲ့ပုံစံကလည်းပုံမှန်စနစ်တကျမဟုတ်တယ်လို့မျက်မြင်သက်သေတွေရှေ့နေတွေလည်းမရှိဘူးလို့ထောက်ပြထားပါတယ်။ DNA နမူနာရယူထားတာကလည်းထန်ကြိုင်းမကြတယ်လို့တချို့မှုကင်းဆေးပညာတာဝန်ရှိသူတွေကခုခံခြေပသူတွေနဲ့သဘောထားတူညီမှုရှိနေတယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။
ရွေးကောက်ပွဲနိုင်ပြီးတဲ့နောက်အသွင်ကူးပြောင်းရေးဒေါ်စုတိတ်တဆိတ်ဖော်ဆောင်ဆိုတဲ့ခေါင်းစဉ်နဲ့ New York Times မှာ Thomas Fuller ရေးသားထားပါတယ်။ရွေးကောက်ပွဲပြီးကြတဲ့အောင်ဆန်းစုကြည်ဟာလူမြင်ကွင်းသိပ်မထွက်ပဲခက်မစိတ်နေခဲ့ပါတယ်။ရွေးကောက်ပွဲပြီးဆုံးခဲ့တဲ့6ပတ်လုံးလုံးအာဏာလွှတ်ပြောင်းရေးကိစ္စကိုလူတွေကအမျိုးမျိုးခံမှန်းနေခဲ့ကြတာပါ။ဒီရက်တွေအတွင်းဒေါ်စုဟာပူအချိန်ပေးတရားထိုင်နေတဲ့စိတ်ရှုပ်စရာတွေများလာရင်ဒီလိုပဲတရားထိုင်နေစီလေလို့ NLD Budget Area Committee ဝင်ဖြူမင်းသိန်းကဆိုပါတယ်။ဒါပေမဲ့နောက်ဝယ်မှာတော့အသွင်ကူးပြောင်းရေးဖြစ်စဉ်တစားတစားပုံပေါ်လာနေပါတယ်။ဒါရင်သာအဖွဲ့အစည်းတွေသူအနာခွဲဝေနိုင်တဲ့စုပါတီကလူတွေစစ်ဘက်ကလူတွေနဲ့တကားပိတ်တွေ့ဆုံခဲ့ပါတယ်။ဘာတွေဆွေးနွေးရဲဆိုတာသူတို့မပြောကြပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြင်းထန်တဲ့ပြောင်းလဲမှုတွေအပူတပြင်းလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့ပါတီထိပ်တန်းအရာရှိစီကတဆင့်သိရပါတယ်။နယ်ဆန်မန်ဒလာလိုပဲဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းသူ့ကိုအချင်းချထားခဲ့သူတွေနဲ့ပေါင်းကူးဆက်ဆံရေးကိုပဲစိတ်အားထက်သန်နေပုံရပါတယ်။ပထမယူရရကတော့သူတို့အတွက်အန်ဒီယမရှိဘူးဆိုတာသူတို့စိတ်ချစေဖို့ပဲဖြစ်တယ်ကျွန်တော်တို့ဟာလက်စားမချေဘူးပုဂ္ဂိုလ်ရေးအာဃာတမထားဘူးရှေ့ကိုဆက်သွားနိုင်ဖို့ပဲစိတ်ဝင်စားတယ်လို့သူမရဲ့ထိတ်တန့်အကြံပေးသူဖြစ်သူဦးဝင်းတင်ကဆိုပါတယ်စစ်တပ်ကိုချက်ချင်းပစ်ပယ်ဖို့လုပ်ရင်မရကြလိမ့်မယ်လို့လည်းဒေါန်ဆန်းစုကြည်ကပြောတယ်လို့ဆိုပါတယ်1990ပြည်တုန်းက NLD အနိုင်ရခဲ့ပေမဲ့စစ်တပ်ဟာပါတီခေါင်းဆောင်တွေကိုဖမ်းဆီးပြီးနှစ်ပေါင်း20ကျော်ဆက်လက်အုပ်ချုပ်နေခဲ့တာကို NLD ပါတီဝင်တွေမမေ့ကြသေးပါဘူးစီရာစီဟောင်းတွေအများအပြားပါရှိနေတဲ့ဝန်ထမ်းလောကအနေနဲ့လည်းယာရုပြုတ်တော့မလားဆိုတာမစိုးရင်ကြဖို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အဲဒါပေမဲ့အစိုးရအဖွဲ့ကတော့ကြစ်လက်ပြီးပုံမိုစွန့်ရီထက်မြက်အောင်ဖွဲ့စည်းဆောင်ရွက်မယ်လို့ဆိုထားပါတယ်။လောလောဆယ်မှာစစ်တပ်ရဲ့အာဏာကိုဆက်ချဖို့မယူရဘူး။ပြန်လည်သိမြင်ရေးကိုပဲလိုလားတယ်ဆိုတဲ့ချင်းကပ်မှုပေါ်စစ်တပ်ကဘယ်လိုသဘောထားရလဲဆိုတာသိရခက်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ အနာရှင်ဦးသန်းရွှေကတော့ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အနာဂတ်ခေါင်းဆောင်ဖြစ်တယ်ဆိုတာလူတိုင်းလက်ခံရမယ်လို့ပြောကြောင်းသူ့မည် Facebook မှာဖော်ပြထားတဲ့စသဖြင့်ရေးသားထားပါရခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီမင်းတင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုยีหญွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groppy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kong kong ma cha ya da, na ne ne le ni da go idiom a thon ya be lu pyo ma le?
Hard of hearing.
Lo pyo lo ya ba de. E da ga ro di kri ma ne tin pya ke de idiom a thon me phit ba de.
ခုဆက်လက်ပြီးတော့မြမတန်ဇာတာကြောက်စိမ့်မြေကိုဘလူးတွေဝင်စားတယ်လို့လူရက်ဝင်ဆွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကလက်ပိုက်ကြည့်နေရတော့မလားဆိုတာကိုလူအခွင့်ရေးရှင်နေဦးသိန်းတန်းဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်တို့နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ပထမဦးဆုံးအနေနဲ့ပြည်သူလူထုကိုကိုယ်စားပြုနေကြတဲ့လွှတ်တော်နှစ်ရလုံးရဲ့ကိုယ်စားတွေရဲ့ခန်းစားချက်ကိုအကြမ်းမြင့်ကျွန်တော်သိချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဖုံးမြင့်အောင်ပြောပါခင်ဗျာ
ပြည်ကျတဲ့ဇပလောက်ကတစ်ချက်ကြီးကပါလွတ်တော်ကိုယ်စားလှယ်ဥခက်တဲ့ငံကလေးပြီးတော့ဒီကိစ္စကိုကချင်းချင်းဆောင်ရွက်ပြုဖို့ဆိုပြီးလွတ်တော်ပြင်တယ်လွတ်တော်ကိုယ်စားလှယ်ကျွေးလိုက်ရတယ်အဲ့ဒီနေ့ဘုရားကညာဥပ္ပေမှာသမ္မတကိုကျွေးလိုက်မှာပဲကျွန်တော်တို့ဒီကိစ္စပိုင်းအမှုသားလွတ်တော်မှာဒီတက်မှုတွေဒုတိယဝန်ကြီးကလွတ်တော်မှာလာရှိပါတယ်အတိအကျကအဲ့ဒီမှာတရားဥပဒေကိုပုံပုံမကြည့်ဘူးဒီနေ့ကလည်းသူတို့မထိတယ်ဘူးခြားခါလည်းမထိတယ်ဘူးဆိုတော့ပြောတယ်တိုင်းတော်ပြည်သူ့ဘာလို့ဒီလိုခုခုရတယ်လို့ဆိုတော့ကျွန်တော်တို့ကအစိုးရကညစ်တဲ့ဘတ်ဂျက်လေးနဲ့ထားပြတယ်အခုကျွန်တော်တို့2016ဘတ်ဂျက်ကိုဆိုတော့လည်းဘတ်ဂျက်ချင်းမကောင်းဘူးဒီဘက်ကလည်းဂျင်းနဲ့သဘာဝတူကြီးနေနေကြရတယ်မဆူရဘူးများတာလို့ဒီဝဲကမှာဒီချုပ်ကတော့ဘာလို့ဒီမလုပ်လို့မဖြစ်ဘူးတော့ခွင့်ပြုတယ်တခုကလည်းတခုနောက်ကဘာဖြစ်နေလဲဆိုကြည့်အရင်တော့ကိုယ်မကောင်းတော့ဘူးအခုလည်းမရတဲ့မှာဆက်ကြည့်ရတယ်ပြည်သူ့ဘတ်ဂျက်ကိုဆူရတယ်အဲ့ဒါပဲအဲ့ဒါဝင်ရချင်းနဲ့မှာလေဆိုတော့ဒီ KI နော်ကိုပြီးတော့အဲ့မှာတကြိမ်ောက်တယ်အဲမင်းတို့ကိုအကောင်ဆိုင်ကြည့်ကြည့်ရတယ်ဘာလို့ problem လာပြီးဘယ်သူကြိုးကြည့်မင်းတို့ဆက်ကြည့်ဝီရှုံနဲ့ဒီလိုတက်မယ်ဆိုပြီးတော့အဲ့တော့တော်ပြီတော့ကရတူးနဲ့ပေါင်းရတယ်ကိုကလည်းကြောက်ပါဒီကလည်းကြောက်ရတော့တော်ပြီရတဲ့ဆုံးမကြတဲ့ဆံလုံးကအဲ့လိုကအဲ့လိုအချိန်ရတော့ဟိုကူချင်းချင်းကတော့ဘယ်တော့မှတော့မရအောင်ဖြစ်နေတာလားရိဖြစ်နေတာ
ဦးသိန်းတန်းဦးခင်ဗျာခုနကဦးဖုံးမြအောင်ပြောတဲ့ထက်မှာစက်ကြစရာအကောင်းဆုံးကြားရတာတစ်ချက်ကတော့တရားဥပဒေစိုးမိုးမှုမရှိဖြစ်နေပါတယ်ဆိုတာအစိုးရကိုယ်စားလှယ်ကိုယ်တိုင်ကဖြေတယ်ဆိုတော့ဆရာဘယ်လိုနားလည်ရမလဲ
ပုံမှန်လေးလေးပြောရင်တနိုင်ငံလုံးအတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာကိုပုံမှန်လေးလေးဝန်ခံလိုက်တယ်လို့ပဲကျွန်တော်တို့ယူဆမှာပါပဲခင်ဗျာဆိုတော့ကျွန်တော်တိုင်းပြည်မှာတရားဥပဒေမစိုးမိုးတာကြားပါပြီဆိုတော့အနည်းကို2060လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝန်ခံတာပေါ့နော်ကိုဒီဖြစ်ခဲ့တဲ့ကိစ္စရတယ်ဗျာအဲ့လိုတရားမဲ့လုခဲ့ကြတာဟိုတက်ဆိုင်ရာကချင်းမီနယ်ဝင်းကျုပ်ကဒီမီလီတူတာဒီလိုတူးနေတာမသိဘူးလို့ဆိုတာကျွန်တော်တိုင်းဒီမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစင်လာတရားဖြစ်နေပြီဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူးเนาะအဲ့ဒါဟိုအဲ့လိုလက်လွတ်တပယ်ပဲဖြေကြတာဒီတလုံးနဲ့ဒီတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကတော့အပန်းတိုင်းပြောရရင်တော့ပွင့်ပွင့်လင်းလင်းနဲ့တနင်္ဂနွေလုံးမှာဖြစ်ပေါ်နေတဲ့အနေအထားကိုဝန်ခံလိုက်တာဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဘယ်လိုဆက်ပြီးတော့ရှေ့တိုးလောက်ရမလဲဆိုတော့လွှတ်တော်ကိုယ်စားလှယ်ပြည်သူကိုစားပြုထားတဲ့ပုဂ္ဂိုလ်တွေကဘယ်လိုရှိကိုဆက်တိုးကြမလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
အထူး
ကြတာ PNE ရောနောက်ခုဝါဝါဒီဘက်ကသမတ်ကအနိုင်မဆိုင်ဘူးဘာလို့ဒီဘက်ကလည်း PNE ရောဝါရောသူတို့ဆက်နေရတယ်ဘယ်လိုလဲဆိုတော့ကျွန်တော်သိတယ်ကောဒီစစ်တပ်ကအာဏာရမလို့မရဘူးအဲဒီကိစ္စတော့ကိုယ်ကိုလေးပါပဲကျွန်တော်ကပြောချင်တာအဲ့ဒီဒေသဆိုင်ရာအုပ်စုရေးဖွဲ့ရည်ကြီးတော့မျိုးတွေကို PNE ရည်ကြီးပြောတယ်ကိုယ်ကကိုအေးချင်းနေနေလို့ရှိရင်ဟလာဒီလိုဒီလိုပဲအထုံးသားကြတယ်မသိဘူးဆိုအသက်ခံတယ်ကောအဲ့တော့အဲ့ဒီတော့ကြည့်တဲ့ဒီအရင်းနဲ့အုပ်စုရေးကလည်းဒီအရင်းနဲ့တစ်ဖက်ကြောက်တယ်တစ်ဖက်တည်းပြီးတော့လက်ကြည့်တယ်။နောက်စစ်စစ်ကလည်းဒီကဘလွမ်းမှုတယ်။ပြီးခဲ့တဲ့တစ်ချက်ကတော့ဒီအရင်းဆိုတော့တစ်ဖက်ကအဖြစ်ကရေးပေါ်လို့ရတယ်မှာအဲ့ဒီမှာတော့တက်တယ်လက်တော့ပဲကြားလိုက်ကြည့်တယ်။အဲ့တော့တစ်ဖက်ကပြောလို့ဒီကဒီလည်းကြောက်နေတဲ့ပုံစံကိုခဏလို့ကြားရတယ်ခဏလို့ဆက်ထားတယ်။ဒီတော့ညီလေးအသက်ခံရတယ်ပေါ့နော်။အဲ့တော့အသက်ခံမှုလို့ဆိုရင်တော့အဲ့ဒီအချိန်လေးနဲ့အချိန်ခေါ်ကြည့်ပြီးတော့ဒီလိုမျိုးတော့ဒီရောက်နေတာကြာအိန္ဒိယလေအိန္ဒိယကဥစားကြည့်နေရလဲမဟုတ်ဘူးဘာလို့ဒီလိုကျွန်တော်ကလည်းဒီရင်းရင်းကြီးကြီးကဖြစ်နေတယ်
ကွာတော့အောက်ခြေဝန်ထမ်းတွေပေါ့သူတို့ကိုကြောက်နေရတယ်ဆိုတာအထက်အာဏာပိုင်တွေကတရားဥပဒေနဲ့မလုပ်နိုင်ဘူးလားဒီကိစ္စကိုဆရာဘသူတွေနဲ့ဆက်သွင်းနေကြကျွန်တော်တို့သိရဆိုတာဘသူတွေလို့ဆရာအကြံဉာဏ်ပြောလိုပါလဲ
ခင်ဗျာဟုတ်ပြည်ရေးလို့ဝါလို့အပိတ်တွေကဘသူလဲဆိုတော့ဒါတစ်ဖက်နဲ့တစ်ဖက်နဲ့ညာအပိတ်တွေတော့ဟုတ်
ကြအဲ့တော့တစ်ဖက်နိုင်ငံကိုကြောက်နေရတာပေါ့အဓိကအချင်းကတရုတ်ရဲ့ပြောကားရောမလုပ်နိုင်ဘူးဆိုတဲ့သဘောလား
မှန်တယ်ဒီကမှလည်းမြန်မာနိုင်ငံရဲ့မှာဒီတရုတ်နဲ့ဆက်မရှိတဲ့ကိစ္စတွေကအခုလူကြီးတွေကတမနာလို့ဆိုတာတရုတ်ပြည်ရုပ်စုခိုးတော့ဒီကိုယ်လို့ရတယ်ဘာသာပြန်တော့ရတယ်ဗျာအဲ့ဒီကခင်ဗျားတို့သဘောပေါက်ဘူးအဓိကမြန်မာနိုင်ငံကြီးကဒီစစ်တမ်းတော်ကတချို့ပြည်ကတော့သူမသိမနိုင်တော့ခင်ဗျားပြောလို့ဒီ
အဲ့တော့အမိမျိုးကိုတလက်မအထီးမခံဘူးဘာညာဆိုရဲအလကားပဲပေါ့ဆရာတင်တော်သိကျင်တာကအဲ့တော့စောစောကပြောတဲ့အာနာရှင်နဲ့လွန်တင်တဲ့ခရိုနီတွေစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရောဘလောက်ပါဝင်နေပါလဲဒီထက်မှသူတို့ကတော့မပါဘူးလားအ
ဲ့ကျွန်တော်တို့စောတာဆိုကြဒီဘောကောက်ကိုကြီးရတဲ့အခြေအနေမှာနေကြပြောတယ်ကျွန်တော်တို့မလုပ်ချင်ဘူးအဲ့ဒီကလည်းကျွန်တော်တို့အသက်ကိုခက်ရချင်းဝင်ပြနေရတာလေဒါမှမဟုတ်တစ်ခါလည်းဒီဆိုးရွားပြည့်ဒီနေ့ဘောရုံကိုပြုတ်တာအဲ့လိုလုပ်တယ်နောက်ဘူးရှင်ကလည်းပတ်သက်တဲ့ဒီကြောင်ကြီးဝင်ဘောရုံကိုပြုတ်ရအောင်လုပ်တယ်
ဟုတ်ကဲ့ဒါကတော့ရုပ်ပြည့်စင်ပြည့်ဖြစ်လွန်ပါတယ်ဥသိမ်းတန်းကိုဘယ်လိုသဘောရပါလဲခင်ဗျာဘိုးဘက်ကထိန်းချုပ်ပြီးတော့အသက်အန္တရာယ်ကြောက်လို့ဘာမှမပြောရဘူးဆိုပြီးအောက်ခြေအာဏာပိုင်တချို့ကပြောတဲ့ကိစ္စကိုကျွန်တော်လက်ပိုက်ကြည့်နေရမလားခင်ဗျာရော
ကျွန်တော်ကတော့ရအဲ့ဒီဟာဟိုအချုပ်ချာအာဏာကဘယ်သူပဲထဲမှာရှိကြလဲဒီအဲ့ဒါကိုလည်းကျွန်တော်ကစဉ်းစားမယ်နောက်ပြီးတော့ဒီသယံဇာတတွေကကျွန်တော်အခုပို့ပြီးတော့ထင်းထင်းရှားရှားမြင်လာပြီပေါ့ဗျာဖြူရင်းစစ်ကြီးပါဘာကြောင့်မို့ငြင်းချမ်းမှုမရနိုင်လဲဆိုတဲ့ပြဿနာဟာဒီခက်ခဲတွေပါနေတယ်လူချင်းဒီလူတွေရင်ဆိုင်နေရတဲ့အတွက်အလိုလေတခုငင်းငယ်မရနိုင်ဘူးဆိုတော့ပေါ်တယ်ဗျဒီဟာအချက်တက်တစ်ခုနေတယ်တခြားဘက်ကလည်းရှိနေပါတယ်ကျွန်တော်တို့တိုင်းပြည်ကိုအခွင့်အရေးယူပြီးတော့သူပြောတဲ့ခုနဆရာပြောတဲ့တစ်ဖက်နိုင်ငံဆိုတာလည်းပဲတတော်တွေခုတ်အထဲတွေဝင်းတော့တို့တွေလှုပ်နေတာဒါတွေကလည်းပဲသူတို့သဘောနဲ့သူတို့တော့တို့လို့ရမယ်မထင်ပါဘူးဗျာကျွန်တော်တို့နိုင်ငံရဲ့အချုပ်ချာအာဏာတွေကိုဝင်ရောက်ပြီးတော့လုတ်ကင်နေတာလုတ်ပြီးတော့ဆွတ်ဖက်နေတာဒါတွေကမြင်တွေ့နေရတဲ့ကိစ္စတွေပဲဒါဟာသူတို့သဘောနဲ့သူတို့တက်တက်တော့လုပ်လို့မရဘူးဘယ်သူတွေပါဝင်ပတ်သက်နေသလဲဟိုအသက်ကိုဖက်နဲ့ထုတ်တာဆိုတော့ဟုတ်မှာပါဒါကတက်တက်ကကဲချင်းကလေးပေါ့ဗျာတော့ဒီပနတ်ရှိတဲ့လူကဘိုးကြတဲ့စနစ်ကကျွန်တော်တိုင်းပြည်မှာအမြင့်တွယ်လာတာအနည်း60လောက်ရှိပြီဆိုတဲ့ခါကျတော့အဲ့ဒီနေရာတွေမှာပြသူတနက်ကင်ကိုတနက်ကင်နေရာတွေကျတော့ပူပြင်းထန်လာတာပေါ့ဗျာပြည်တွင်းမှာကတော့တိုင်းသူပြည်သားကတနက်မရှိတဲ့ခါကျတော့တနက်ရှိတဲ့လူနိုင်ကျင်တာခန်းနေရတဲ့ဘဝနေပြီပေါ့တနက်ချင်းကျတော့ပို့ပြီးတော့လူကြတဲ့အခါကျတော့ပို့ပြီးတော့ကြီးတဲ့တနက်ကပို့ပြီးတော့အာနာရှိတဲ့သဘောပါပဲအဲ့ဒီခါကျသေးတဲ့တနက်ကကြီးတဲ့တနက်ကိုမပြောဝင်တဲ့အခါဖြစ်တယ်ဆိုတာပ
ါဟုတ်ကဲ့နိုင်ငံနဲ့ပတ်သက်လို့လည်းကျွန်တော်တို့အနောက်ဘက်အိန္ဒိယချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိစ္စဆိုရပါစို့ဒါရေအောက်ကသဘာဝတန်ငွေတူဖော်ရေးကိစ္စနဲ့အငင်းပွားတယ်ဒါနိုင်ငံပြားမှာအငင်းပွားတယ်ဆိုရင်ဒါ ICJ စစ်သားပဲနိုင်ငံတကာသက်ဆိုင်ရာခွင့်ရုံးတွေရှိတယ်ကုလသမဂ္ဂသက်ဆိုင်ရာအဖွဲ့အစည်းကဆောင်ရွက်နေတာရှိတယ်ဆိုတော့ဒီကိစ္စကိုအဲ့လိုနိုင်ငံတကာရိသွားလို့မရဘူးလားဆရာဦးသိန်းတန်းကိုတကယ်လို့ပေါ့ဗျာနိုင်ငံအကြဖြစ်တဲ့ပြဿနာသာဖြစ်ခဲ့လို့မှန်ရင်နိုင်ငံတကာကိုမတင်သင့်ဘူးလားဆရာဦးသိန်းတန်းခင်ဗျာ
အတင်သင့်တာပေါ့ဗျာဒါကိုကယူယူဆက်ဆောင်ရွက်နေဒါပေမဲ့တခုရှိရပါဗျာကိုကသူ့ဆရာပိုက်ဆံကြီးတာသူ့ရိတ်ကိုသူ့ကျေးဇူးရှိပါတယ်လို့ပြောခဲ့ပြီးတော့ကျေးဇူးရှင်ကိုကျေးဇူးဖို့ခက်တာလည်းဖြစ်နိုင်တာပေါ့ဗျာဒါအခုအမျိုးသားအကျိုးစီးပွားကိုတိုင်းပြည်ရဲ့တက်တနာအကျိုးတွေတဲ့အစ်စက်တရားကိုတကယ်ကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ပြည်သူလူထုရဲ့အပေါ်မှာတာဝန်သိမှုချေခံပြီးတိုင်းပြည်ရဲ့ဇယံဇာတာတွေပြည့်စုံမသွားအောင်စစ်တော်တွေပြုတ်မသွားအောင်ဒီလိုကိစ္စတွေဆောင်ရွက်နေပါတယ်ဘာလို့ဆိုအခုကဘာကြီးရဲ့အနေထားဟိုတင်းတလို့လုပ်လို့ရတယ်မဆရာစုအနေထားမျိုးမဟုတ်ပါဘူးဒါနိုင်ငံကခုံရင်းတွေရှိတယ်နိုင်ငံကဖွဲ့စည်းတွေရှိတယ်ရှားကိစ္စတွေအများကြီးရှိပါတယ်။ဒါတောင်ပြုပင်လယ်ပြင်ကိစ္စတွေကျွန်တော်တို့မြင်နေရတာပဲ။ဒါလို့ပြောနိုင်နေရတယ်ရှိတယ်ပြောရဲဖို့နဲ့ပြောဖို့တာဝန်ရှိတယ်လို့တာဝန်သိဖို့အဓိကလိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ပြောတော့ပြောသင့်တယ်ဗျ
။ Okay, you know, who's the dear at the chain? We need to buy a bureau and mala. Let's see, Wundi. Okay, let's see, Wundi are ready. The Yoria Jesu go, Mame Banes, so we lost Yaupumi on Mamimia Timaresia. So Udin Dow Brother, the Yo Jesu go, Mia, Negwen, Yalu, Suinera, Lunona was here. So Rotten or Dima Sebi Tigina, Miss Song Nonga Levet, the Union Chitakisave, Pizuriak in Anne and Lube, Bioyame Timare, Handan Hangare, a group come out, Lurunine, Handan Hangare, a lot of Blousy Wadakina, Lurukus Lepchet, Upumi on Biovakina. Okay, Udin Dangunya, you know, Missung Lunga, Lucara, Dolly, Fatama, Nitong Aya Pipare, a group of Missung Malo, Bayam Lunan Gracia, Lunan Yak, Jamusu Gracia.
A Jamara Tigra, Dalu, the Gayungi Bono, Bilu, Mamagan, Yoga, who took the Matane, the idea decided that somebody see the Baba, and you don't get me, Jody Nira, Dari Bono, I could not get over and I mean, he's like an amateur, the Payan Zaria, Abuina, Boy Mother, and Nitari Bono. အဲ့လိုဒီကံမျိုးတွေရှိနေပြီးတော့တကယ်လို့သာအခြားနိုင်ငံတစ်ခုကကျွန်တော်ဗန်နိုင်ငံလို့မပြောပါဘူးကိုယ်ပြည်တွင်ဝင်ရောက်ပြီးတော့သူ့ပြည်သားဓာတ်တွေထုတ်နေတယ်အနိုင်ရှင်တွေဆိုရင်တော့တက်ဆိုင်ရာအစိုးရတရားကကိုယ်လူကြီးကိုလှုပ်ဆော်နော်ကိုယ့်တက်ကိုအင်အားစုပြီးတော့ဒါတိုင်းကလေးကစီရင်ကိုတည်နေတဲ့ဒီစားပဲမြစ်စုံနဲ့အနေထားမတူကြတော့မြစ်စုံတုန်းကတော့ကျွန်တော်တဦးချင်းအယူဆရအဲ့ဒီ ရဖမ်းဆုပ်ဖို့အတွက်ရည်စိမ့်ပြပြီးညှက်လိုက်တာလို့ကျွန်တော်ယူဆတယ်ဗျာအခုချိန်ကြီးကတော့ပူချင်းခွေးတယ်ဗျာဒီလွင်းမှာလည်းပဲထူးခြားတဲ့အကြောင်းလည်းဖြစ်ပြီးတော့ပြဿနာရင်းဆိုင်နေရတဲ့အချိန်မှာသမဏဥသိန်းစင်အစိုးရရဲ့နောက်ဆုံးကာလတွေရောက်နေတဲ့အနေအထားတရဖြစ်နေတယ်အဲ့ဒီပေါ်မှာဟိုလုတ်ကျင်တဲ့စိတ်လုတ်ကျင်တဲ့စိတ်ဆန္ဒလည်းရှိဖို့လိုတယ်ဗျာနောက်တစ်ခါဟိုဒီလုတ်ရဲတဲ့တတိတွေရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥဖုံမြန်ကိုကျွန်တော်မေးချင်တာတစ်ခုကအခုသို့တော့ဥက္ကဋ္ဌကနေပြီးတော့နိုင်ငံတော်သမ္မတစီစာရေးတယ်ဆိုတော့အဲ့ဒီနေ့မှာပဲစမှုဒုတိယဝန်ကြီးကလာပြီးရှင်းတယ်ဆိုတော့အဲ့ဒီစာပေးတဲ့ကိစ္စတလောင်းနဲ့ပြပြသွားပြီလားခင်ဗျာနောက်ထပ်များဘာများပြန်လဲတွန်းပြန်လာဖို့မျှော်လင့်ချက်ရှိပါလဲနိုင်ငံတော်အုပ်ချုပ်ရေးရန်ပြသမ္မတတို့ဘက်ကပြီးတော့ဒီသို့တော်ဘက်ကတော့ဘာများဆက်လက်ဆောင်ရွက်ဖို့အစီအစဉ်ရှိပါလဲခင်ဗျာဟုတ
်ကဲ့ဒါနဲ့တစ်ဆင့်လို့အစိုးရအဖွဲ့ကဥက္ကဋ္ဌဝန်ကြီးဝါရတဲ့ဥက္ကဋ္ဌမှလည်းလည်းအဲ့ဒီအခြေပဲရမှာပါပဲဒီကရတော့ခုမှမပေါ်ဘူးနော်ဆိုတော့ဒါကတော့ခုမှလို့ပြပြောလို့ပေါ့မြစ်တုံးနဲ့ကျွန်တော်တို့မတူတာမြစ်တုံးက GDP လောက်ရကြပြီးတော့ဒီ position ကဒီတနည်းလေးတော့အရှိတယ်ဒီ position ကိုတွေ့တော့ဘူးဘာကမှမတူဘူးဒါကတော့ position ကလည်းလေးလေးပဲဒီညမှာပါတီနမှာကိုကြည့်တော့ဆက်ကွာအနာလည်းမရှိဘူးဟိုစစ်တပ်ကလည်းဒါဒီအရင်ကဟိုအနာလည်းဘူးတော်စစ်တပ်မှဒီလိုပြောကြတယ်ပါလေသူတို့လည်းသိနေရတော့ဘူးပေါ့နော
်ဟုတ်ကဲ့ဥသိမ်းပန်းကိုကျွန်တော်နောက်ဆုံးမေးချင်တာဆိုတော့ဒီစိန်ခေါ်မှုကြီးဟာအာဏာလွှဲပြောင်းပြီးလာရင်အစိုးရသေးတက်လာရင်တော့ကံရတွေရလွယ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်လားဆိုတော့ဥသိမ်းပန်းရဲ့
ကျွန်တော်တော့မျှော်လင့်နေရတယ်ဟုတ်ကဲ့လာမယ်ဆိုတာသူတို့ကတခဲနဲ့ရွေးချယ်တယ်နော်ဒီလိုဖြစ်တယ်ရယ်ပြည်သူလူကြီးကအဲ့ဒီအစိုးရဆုံးဖြတ်တာကိုဟိုနောက်ကရေးရေးကြီးကြီးလိုက်ကြမှာဖြစ်တယ်ဆရာနောက်ပြီးတော့ဒီကိစ္စကပြည်သူငြိမ်းချမ်းရေးကြီးကြလို့ရှိရင်ဘယ်လိုလူမသိသူမသိလို့ဟိုနိုင်ငံစီးနှင်းလုပ်တယ်ဆိုတဲ့ဒီကနေကမဖြစ်နိုင်ပါဘူး။ပုံလင်းနေတာမှလည်းရှိပါ။အဲနောက်ထပ်လာတဲ့အစိုးရကိုခေါင်းဆောင်တဲ့ဒေါ်အောင်ဆန်းစုကြည်ကအမျိုးအမည်ကြီးမားပြီးတော့နိုင်ငံတကာအထူးအကျဉ်းလည်းရှိပြီးတော့တတိယရှိရေးရေးရင်းနဲ့တိုင်းပြည်ရဲ့အခြေအနေကိုပြည်သူတို့ချပြရဲတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်ဒီကိစ္စဟာဒေါ်အောင်ဆန်းစုကြည်ကက်လာရင်တော့ပြည်လည်ထိုင်နိုင်မလို့ကျွန်တော်ပြောနေတာ
။အခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာအစိုးရမိမိဝင်းဖေရဲ့ယုံကြည်ရာကိုမတ်မိုးဖြူကအစီအစဉ်တင်ဆက်ထားနားဆင်နိုင်ပါတယ်ခင်ဗျာ
။ဒီမှာယုံကြည်တာကတော့တော်တော်လေးကိုရိုးရှင်းပါတယ်မစင်ပလစီတီပာဖက်ရှင်အန်ဂျူဒီဆိုတာကိုကျွန်မယုံကြည်ပါရှင်ဟိုကျွန်မရဲ့ဘဝမှာဟိုဘဝရည်တည်တဲ့နေရာမှာပဲဖြစ်ဖြစ်ကျွန်မလောက်တိုင်းနေရဲ့ကျွန်မရဲ့အလုပ်တင်ညာအလုပ်ဒီမှာပဲဖြစ်ဖြစ်အဲကျွန်မဟို ယူယူပဲတွေးပြီးယူယူပဲစဉ်းစားပြီးတော့ဟိုယူယူရှင်းရှင်းတွေ့ရတာတွေသဘောကျပါတယ်ရှင်ညမှာတော့ဟိုကျွန်မပြောချင်တာကျွန်မသိတယ်လို့ကျွန်မနားလေတယ်လို့ကျွန်မတွေးဖို့နိုင်တယ်လို့ကျွန်မတွေးဖို့မယ်ပြီးရင်ဟိုတကယ်တည်ပြီးတကယ်နားလေပြီးတော့ဟိုတကယ်ခံစားလို့ရတဲ့ဟိုလုပ်ရက်ကရတဲ့ရလက်တွေကိုကျွန်မသဘောကျပါတယ်ဆရာကျွန်မရိုးရိုးရိုးရိုးတွေးရိုးရိုးလုံးအဲအဲ့လိုလုပ်တဲ့အချိန်မှာရတဲ့ရလက်တွေကဟိုနာပါရာလေးရှိမယ်၊ဒုသာလေးရှိမယ်၊ရဲရင်နာလေးရှိမယ်။ဒါကြောင့်ကျွန်မရိုးရိုးသွေးရိုးရိုးလုတ်ကင်ပြီးတော့ရတဲ့ရလက်မျိုးကိုကျွန်မယုံကြည်ပါရဲ့။ကျွန်မတို့ဂီတလောကမှာဆိုရင်ရော့ဂီတသမားတယောက်ကတကယ်ရော့ဂီတကိုသူစက်မယ်၊သူတကယ်လဲခံစားရမယ်၊သူရော့ဂီတကိုတကယ်ချစ်မယ်၊တကယ်ယုံကြည်မယ်။ဒီလိုဒီလိုလုပ်လိုက်တဲ့သူ့ရဲ့အလုပ်တစ်ခုဟာအရင်နာပါရီလို့ကျွန်မခံစားရပါရဲ့။ပါတော့လေဆိုတော့ခါလီဆိုင်ရော့ဂီတာသမားရဲ့လှူရှားမှုဘာညာသူ့တွေးရလာပြီးသူ့တကယ်စဉ်းစားပြီးတကယ်သိပြီးသူ့နေ performance ကဟိုသမားဟိုတော်တော်ရုပ်ဆိုးရဲ့ရော့ဂီတာသမားရောတာတာလေလို့ထင်ပူးပါတယ်အဲ့ဒါကြောင့်ဟိုဒီလိုမျိုးသမားယုံကြည်ပါတယ်ကျွန်မလည်းငငယ်တော့ကျွန်မပြေရကျွန်မကိုထောက်ပြပူပါတယ်ကျွန်မတို့ကတော်တော်ငငယ်လေးအချိန်မှာ T-shirt ပဲတစ်ခုစိုးဖို့အတွက်ဟိုကျွန်မတန်ရုံတစ်ခုဆက်ပြလိုက်ကျွန်မတခြားနိုင်ငံဆူတော်တွေလည်းပါမယ်ဆိုတော့ကြောက်တော့ကျွန်မဖြေဘူးမသွားခြင်းဘူးကျွန်မကတိတ်ပြီးတော့ technique တွေနဲ့ဟို vocal technique တွေစမ်းပြားတွေသုံးပြီးတော့လည်းမဆိုတတ်တဲ့ခါကျတော့ကျွန်မမသွားခြင်းမဟုတ်လို့ကျွန်မဖြေဘူးပြောဖို့ပါတယ်ပြောတော့ပြပြကကိုလုံးတစ်လောက်နဲ့ကိုလုံးမယ်ဆိုတဲ့စိတ်ကိုပဲသာပါရဲ့ဒီကျွန်မမှာဒီဒီလိုပေါ့နော်ကိုလုံးနိုင်တဲ့လောက်ကြီးနဲ့ဒီ simplicity ကိုတတ်မှုထားပြီးစုံရတဲ့ရလက်ကလေးတခုရှိပါတယ်ဒီဒီရလက်ကလေးကလှတယ်လို့ယူဆလို့လဲကျွန်မကိုသဘောကျတယ်ဆိုတဲ့ feedback တွေပေါ်လာတာဆိုပြီးသူကထောက်ပြပူပါတယ်အဲ့ဒီသင်ကလေးကစပြီးကျွန်မဒီကိစ္စကိုလုပ်ကြည့်လာခဲ့တာပါသတိထားမိသွားတယ်ပေါ့နော်အဲ့တော့ကျွန်မဟိုကျွန်မရဲ့ဘဝရည်ရည်ပုံပဲဖြစ်ဖြစ်ကျွန်မရဲ့အမှုပညာဒီစာတွေပဲဖြစ်ဖြစ်ကျွန်မကဒီ simplicity perfection and duty ဆိုတာကိုလုပ်ကြည့်ပါလိမ့်ရှင
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဒီဇင်ဘာလ24ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
2015ခုနှစ်ဟာအမေရိကန်နဲ့အိန္ဒိယဆက်ဆံရေးအတွက်အပြောင်းအလဲဖြစ်စေတဲ့နှစ်ဖြစ်တယ်လို့အိန္ဒိယနိုင်ငံဆိုင်ရာအမေရိကန်သံအမတ်ရစ်ချတ်ဗာမာကပြောပါတယ်ကာကွယ်ရေးနဲ့မဟာဗျူဟာဆက်ဆံရေးစီးပွားရေးနဲ့ကုံသွယ်မှုရာသီဥတုပြောင်းလဲမှုစတဲ့အရေးပါတဲ့ကဏ္ဍသုံးခုမှာ American India ဘူပေါင်းဆောင်ရွက်ရေးကို Washington က Broken သိပ်ပံမှာတန်အမတ်ကြီး Verma ကသုံးသပ်ပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံနဲ့လုံခြုံရေးပူးပေါင်းလှုပ်ဆောင်ရမှာ2015ခုနှစ်ဟာကဏ္ဍပေါင်းများစွာကိုစတင်နိုင်တဲ့နှစ်ဖြစ်တယ်လို့တန်အမတ်ကြီး Verma ကမှတ်ချက်ပေးခဲ့ပါတယ်။လုံခြုံရေးပူးပေါင်းဆောင်ရွက်ရာမှာအရေးပါတဲ့သမိုင်းမှတ်တိုင်တွေထဲမှာDTTI ကုံသွယ်ရေးအစပြုဆောင်ရွက်မှုကာကွယ်ရေးဆိုင်ရာနှီးပညာအပြင်က ကာကွယ်ရေးပစ္စည်းထုတ်လုပ်ရမှာအမေရိကန်နဲ့အိန္ဒိယနိုင်ငံကာကွယ်ရေးဆန်ရကုန်သွယ်မှုကနေဒေါ်လာ14ဘီလီယံနီးပါးတန်ဖိုးရရှိပြီးဘီလီယံနဲ့ချီတဲ့ပိုက်လိုင်းကုန်သွယ်မှုပါဝင်အာရှပစိဖိတ်လုံခြုံရေးဆန်ရဘုံသဘောတူညီချက်လည်းရခဲ့တာပါ2005ခုနှစ်အတွင်းနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးကနေဒေါ်လာဘီလီယံ30အထိရရှိခဲ့တဲ့အတွက်အမေရိကန်အိန္ဒိယဘူပေါင်းဆောင်ရွက်မှုတိုးတက်မြင့်မားလာတာဟာအမကန်ဖြစ်လောက်တယ်လို့လည်းသံအမတ်ကြီးဗမာကပြောပါတယ်ဒီနေ့အချိန်ထိဆိုရင်ဒေါ်လာ104ဘီလီယံအထိရောက်ရှိနေပြီးမကြာခင်မှာလည်းဘီလီယံ500အထိရအောင်ကြီးရွယ်ထားတယ်လို့လည်းဆိုပါတယ်။2014ခုနှစ်အတွင်းမှာအမေရိကန်နိုင်ငံတဲကိုအိန္ဒိယရဲ့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာတစ်ဆထက်တစ်ဆတိုးလာပြီးတော့စုစုပေါင်းဒေါ်လာ 9.8 ဘီလီယံအထိရရှိခဲ့တယ်လို့အိန္ဒိယနိုင်ငံထဲကိုအမေရိကန်ရဲ့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာလည်းဒေါ်လာ28ဘီလီယံအထိရှိခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုဟာအနာဂတ်မျိုးဆက်သစ်တွေအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတစ်ခုဖြစ်ပြီးဒါဟာကမ္ဘာပေါ်မှာအကြီးမားဆုံးစိန်ခေါ်မှုတရားလို့လည်းအမေရိကန်သံအမတ်ကတတိပေးလိုက်ပါတယ်။ဒီစိန်ခေါ်မှုကိုရင်ဆိုင်နိုင်ဖို့အတွက်ငါးနှစ်အတွင်းတီထွင်ပြုလုပ်နိုင်မဲ့တန့်ရှင်းစွမ်းအင်သုတေသနလုပ်ငန်းအတွက်အမေရိကန်၊အိန္ဒိယနဲ့တခြားနိုင်ငံပေါင်း18နိုင်ငံကနှစ်ဆပိုးပြီးရင်းနှီးမြှုပ်နှံမှုတွေလုပ်သွားမယ်လို့ကြေညာတဲ့ Paris မြို့ရာသီဥတုဆိုင်ရာညှိနှိုင်းခံအတွင်းဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဘရက်အိုဘားမားတို့အပြုသဘောဆောင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ Mission Innovation လို့ခေါ်တဲ့ဒီကနအူးလှုပ်ဆောင်ချက်ကနေလာမယ့်ဆယ်စုနှစ်ပေါင်းများစွာအတွင်းစွမ်းအင်ဆိုင်ရာနှိပညာလုပ်ငန်းအခိုင်အမာတိုးတက်အောင်ရည်ရွယ်ပြီးဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဘီလီယံနာ28ယောက်တို့ကလည်းဒီ Mission Innovation နှိပညာတိုးတက်မှုအစပျိုးအဆင့်အတွဲလှုပ်ဆောင်တဲ့အနေနဲ့နိုင်ငံအများပြားပါဝင်တဲ့ရေရှည်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေလှုပ်သွားမှာဖြစ်ပါတယ်။ဒီတန့်ရှင်းစွမ်းအင်ရဖို့ကြိုးပမ်းမှုဟာကမ္ဘာပေါ်ကအဆင့်မြင့်ဆုံးလို့ပြမှတ်ထားတဲ့အိန္ဒိယနိုင်ငံရဲ့ပြန်လည်အားဖြစ်နိုင်တဲ့စွမ်းအင်195ဂီဂဝတ်အထိရောက်ရှိအောင်ကူညီတဲ့အနေနဲ့ရောအနာဂတ်မှာပြန်လည်အားဖြစ်နိုင်တဲ့စွမ်းအင်ဆက်လက်လုပ်နိုင်ဖို့အတွက်ပါဝင်တဲ့နိုင်ငံတွေအားလုံးကအခိုင်အမာအထောက်ပံ့ပေးတဲ့အနေနဲ့ရေရှည်တည်တံ့မဲ့လုပ်ငန်းတွေကိုစတင်လုပ်နေပြီလို့လည်းတန်အမတ်ကြီးဗမာကပြောပါရယ်27ရာစုနှစ်အတွင်းမှာအိန္ဒိယနိုင်ငံနဲ့အောင်မြင်ခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိနိုင်အောင်အမေရိကန်ကဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတန်အမတ်ကြီးဗမာကပြောပါရယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ခင်ဗျာ
လူငယ်တွေခုနလက IS Islamic စစ်တွေးကြွအဖွဲ့လက်ထဲကိုကြောက်ရောက်သွားတဲ့ Remedy မျိုးကိုပြန်လည်သိမ်းပိုက်ဖို့ကြိုးစားနေတဲ့ IRA တပ်ဖွဲ့တွေကမြို့ရဲ့အလဲဘဟုအချက်ချာနေရာကိုဗိုလ်ထူးနေမှာပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် IS တွေရဲ့ကာလီဖိတ်နိုင်ငံတော်ဆိုတာကိုပို့ပြီးတော့တေးသွားအောင်ထပ်လုပ်ထားလိုက်ပြီဖြစ်ပါတယ်။အီရတ်နိုင်ငံရဲ့အကြမ်းဖက်မှုတံပြန်နှင်းနှင်းရေးအထူးတပ်ဖွဲ့ကဥဆောင်တဲ့ထိုးစစ်ကြီးကိုဒုတိယမြောက်နေ့မှာအီရတ်နိုင်ငံအမ်ဘာပီနယ်ရဲ့မြို့တော်ရမဒီအစိုးရရုံးဝန်းကိုဥတီပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဟ ோம் စ်နဲ့အီဒလစ်အလက်ပူစတဲ့ပြည်နယ်တွေမှာအရတားအ ਨੇ စုံ200လောက်တေဆုံသွားခဲ့ရကြောင်းနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI ကဗိုလ်ထူးနေမှာအစီရင်ခံစာထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါလေရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်နေဆေးရုံတွေကိုထိမှန်ခဲ့ပြီးတိုက်ခိုက်ရေးသမားတွေဓမ္မမှုစစ်ဘက်ဆိုင်ရာပြစ်မှတ်တွေလည်းအဲ့ဒီအနည်းနာမှာရှိမနေတာကိုသုတေသနလေ့လာမှုမှာတွေ့ခဲ့ရတယ်လို့ AI အဖွဲ့ကပြောဆိုပါတယ်လွန်ခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ပြည်ထောင်စုကိုဝင်ရောက်အခြေချနေထိုင်မှုကြိုးစားတဲ့ရွှေပြောင်းနေထိုင်သူတွေကိုပြန်လည်ပြည်နှံတန်းပေးခဲ့ရမှာ2015ခုနှစ်မှာအရေးအတွက်အ ਨੇ စုံဖြစ်တယ်လို့သမ္မတအိုဘားမားအစိုးရကအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရာဇဝတ်မှုကျူးလွန်သူတွေပြည်သူလူထုပေါ်ချိန်ချောက်မှုတွေကိုကာကွယ်ရေးနေဆက်လုံခြုံရေးအမျိုးသားလုံခြုံရေးစတာတွေကိုလူဝင်မှုကြီးကြပ်ရေးဌာနကတင်းတင်းကြပ်ကြပ်လှုပ်ဆောင်ခဲ့တာကိုအမိမီလုံခြုံရေးဌာန DHS ရဲ့2015ခုနှစ်နှစ်ကုန်မှာထုတ်ပြန်လိုက်တဲ့စီရင်စရာမှာထင်ဟပ်နေတယ်လို့ဆိုပါတယ်။
ဒါကတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါ်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ This program has come to you from the Voice of America, Washington.